Miss.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VW American အသံရဲ့2019ခုနှစ်ဇန်နဝါရီလ24ရက်ကြာတာပြီနေ့ညနေခင်း VW မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American အစိုးရလုပ်ငန်းတွေရပ်ဆိုင်းထားတာလာကျော်ရှိလာနေတဲ့အချိန်မှာပဲအဆုံးတတ်နိုင်မှုရည်ရွယ်ထားတဲ့ဥပဒေမူကြမ်းတွေကိုတက်လွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုစတင်ပြင်ဆင်နေပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားကပြောလိုက်ပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆင်ရမယ့်သတင်းမှာတော့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကမြန်မာနေကြားဆောင်ရဲကင်းစခန်းတစ်ခုကိုဒီကနေ့မနေ့ပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတဲ့အပေါ်မှာ
ဘလဲ6လာဤကြောနောက်ကကျွန်တော်အဲ့ဒီ50တင်လာကနေမြင့်ကပထမတစ်ခုကိုနောက်ဘက်ကနေ
ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးညွှန်ကြားမှုယုံဒုတိယညွှန်ကြားမှုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွဲဘက်အတင်းရင်းမှုဘုံမှုချုပ်ဇော်မင်းထွန်းပြောသွားတာပါသတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့ February လအတွင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ရှိနေတဲ့အကြောင်းနဲ့အခြားမြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမှတိုင်ငင်မှာအခုရင်ဆုံးဒီကနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်။ American ဆိုတဲ့လုပ်ငန်းတွေဒီစေတပိုင်းရပ်ဆိုင်ထားတာတလကျော်ထိရှိလာနေတာကိုအဆုံးသတ်နိုင်မှုအဓိကပါတီကြီးတစ်ခုကအပြိုင်ဆိုင်တင်သွင်းထားတဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဒါမှလည်းသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြမဲ့အဆင့်မရောက်ခင်လွတ်တော်မှာတည်ပြနိုင်မှုအတွက်လည်းအခက်အခဲတွေကြုံရနိုင်ပါတယ်။ Republican Party ကလက်ရှိဘဏ္ဍာနှစ်အတွက်အသုံးစရိတ်အစိုးပြုချက်ထဲမှာတော့ American နဲ့ Mexico နိုင်ငံနယ်စပ်မှာတတိုင်းကာကိုသမ္မတကတောင်းခံထားတဲ့ဒေါ်လာ 5.9 ဘီလီယံကိုပေးရပြီးအကန့်အသတ်နဲ့လူဝမှုကြီးကြပ်ရေးပြုရင်ပြောင်းလဲမှုတွေလုပ်ဖို့ထည့်သွင်းထားတာပါ။ဖေဖော်ဝါရီလ10ရက်နေ့ထိအစိုးရအသုံးစရိတ်ကိုအတည်ပြုပေးမယ်။အတိုက်ခံဒီမိုကရက်တစ်ဘက်ကအစိုးပြုချက်မှာတော့နေဆက်လွန်ယူရင်းနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုထည့်သွင်းမှာပဲဒီဇင်ဘာလကလေးကရပ်ဆိုင်ထားရတဲ့အစိုးရလုပ်ငန်းတွေကိုပြန်လည်လည်ပတ်နိုင်မှုနဲ့ဒီတော့တွင်မှာလွတ်တော်ခေါင်းဆောင်တွေနဲ့အင်ဂျီတော်ကြားညှိနှိုင်းမှုထည့်သွင်းထားတာဖြစ်ပါတယ်။ကွန်ဂရက်စ်တော်ကဒီမိုကရက်တစ်အနေနဲ့အမျှော်မြင်ရှိပြီးထိရောက်တဲ့နေဆက်လွန်ယူရေးကိုအားပေးပေးမယ်။မဲဆွယ်စည်းရုံးရမှာထောက်ခံမှုရအောင်အမေရိကန်ပြည်သူတွေရဲ့ကျန်းမာရေးလွန်ယူရင်းနဲ့ဝင်ငွေလစာတွေကိုတစားကန်လုပ်ထားတဲ့သမ္မတရဲ့လိုရောက်ကိုလက်ခံနိုင်မှာမဟုတ်တဲ့အကြောင်းလဲအောက်လွတ်တော်ဒီမိုကရက်လူမျိုးစုခေါင်းဆောင်နန်စီပလိုစီကပြောဆိုထားတာပါထက်လွတ်တော်လူမျိုးစုရီပက်ဘလီကန်ခေါင်းဆောင်မစ်မက်ကော်နယ်ကတော့အမေရိကန်ကိုကလေးဘွားမှာမိဘတွေနဲ့အတူတရားမဝင်ရောက်လာတဲ့သူတွေကိုယာယီအကာအကွယ်ပေးမဲ့ရီပက်ဘလီကန်ရဲ့အဆိုပြုချက်ကိုထောက်ခံကြဖို့တိုက်တွန်းထားပါတယ်
American ဆိုရလုပ်ငန်းတော်တော်များများရပ်ဆိုင်းထားတာတလကျော်လာပြီမဲ့ Republican နဲ့ Democrat နှစ်ဖက်လုံးဘက်ကအလျှော့ပေးမဲ့လက္ခဏာလောလောဆယ်အထိမမြင်ရသေးပါဘူးအဆိုရလုပ်ငန်းတွေရပ်ထားရတဲ့ကိစ္စနဲ့ပတ်သက်လို့ American ပြည်သူတွေက Democrat အမတ်တွေထက်ကိုသမ္မတ Donald Trump ကိုပို့ပြီးတော့အပြစ်တင်ကြတယ်လို့သဘောထားစစ်တမ်းတွေမှာတွေ့ရပါတယ်အဆိုရလုပ်ငန်းတွေရပ်ဆိုင်းထားရခြင်းအရှိအကျဆုံးဖြစ်နေချိန်မှာသမ္မတရောလွှတ်တော်ရောလစာမရကြတဲ့အဆိုရဝန်ထမ်းတွေရောအားလုံးထိခိုက်နေတယ်လို့လေးလာသူတချို့ကထောက်ပြနေပါတယ်အင်ဘူရောနဲ့လွှတ်တော်ကြားပြည်လည်မှုမရသေးတဲ့အတွက်မဖြစ်မနေအလုံးလုံးနေကြရတဲ့ဝန်ထမ်းတွေရောလစာမဲ့ခွင့်ယူထားကြရတဲ့ဝန်ထမ်းတွေပါဘယ်တော့လကပြန်ရမယ်ဆိုတာလည်းမသိနိုင်ကြသေးဘူးဖြစ်နေပါတယ် Political Magazine ကလုတ်တဲ့နောက်ဆုံးစစ်တမ်းမှာအစိုးရလုပ်ငန်းတွေရပ်ထားရတဲ့အပေါ်သမ္မတ Trump နဲ့ Republican အမတ်တွေကိုအပြစ်တင်သူက54ရာခိုင်နှုန်းရှိပြီးတော့35ရာခိုင်နှုန်းကတော့ Democrat အမတ်တွေကိုအပြစ်တင်ကြပါတယ်သမ္မတအပေါ်ထောက်ခံမှုကလည်း40ရာခိုင်နှုန်းကျဆင်းသွားပြီးတော့59ရာခိုင်နှုန်းကမထောက်ခံကြဘူးလို့စစ်တမ်းမှာတွေ့ရပါတယ်ထရမ့်သမ္မတဖြစ်လာခဲ့ပြီးကြတဲ့အဆိုရင်တော့ထောက်ခံမှုအနေအဆုံးကိုရောက်နေတာပါအထူးသဖြင့်ဒီအစိုးရလုပ်ငန်းတွေရပ်ဆိုင်နေချိန်မှာထောက်ခံမှုပိုပြီးတော့ကျဆင်းသွားတာတွေ့ရပါတယ် CBS ရုပ်သံလုပ်ငန်းကြီးကကောက်ခံတဲ့စစ်တမ်းမှာလည်းသမ္မတတောင်းနေတဲ့နေဆက်တတိုင်းကတဲ့ဇယိတ်မရတာကြောင့်အစိုးရလုပ်ငန်းတွေမပတ်သင့်ဘူးလို့ထင်တဲ့သူက82ရာခိုင်နှုန်းလောက်ရှိပါတယ်
အမေရိကန်ဆိုရလုံငန်းတွေစီတပိုင်းရပ်ဆိုင်ထားတဲ့ကိစ္စကိုကွန်ဂရက်စ်တော်ကဖြည့်ဆည်းပြီးတဲ့အထိနိုင်ငံတော်အခြေပြမင်ကွန်ပြောကြားမဲ့အစီအစဉ်ကိုရွှေ့ဆိုင်းထားမဲ့အကြောင်းသမ္မတတော်နဲ့ထရန့်ကပြောလိုက်ပါတယ်။တမိုင်းစင်လာနဲ့လွတ်တော်ရဲ့အရေးပါမှုတွေကြောင့်နိုင်ငံတော်အခြေပြမင်ကွန်ပြောကြားဖို့တခြားနေရာကိုရှာမှာမဟုတ်တဲ့အကြောင်းမနေ့နောက်မှမှပဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေပြောလိုက်တာပါ။ဂျေ ီချေခဏတဲ့နိုင်ငံတော်ခြေပြမင်းငွန်းတရက်မချခင်ပြောကြားနိုင်မှုမျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဆောမန်အရုံးကတော့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားတဲ့ပုံမူတည်ပြီးနိုင်ငံရေးဟောပြောပွဲကျင်းပတာအပအဝင်တခြားဖြစ်နေတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းအင်ဂျီနီယာတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။နိုင်ငံတော်ရဲ့အခြေအနေရရနဲ့ပတ်သက်လို့သမဏအနေနဲ့နိုင်စင်လွတ်တော်ကိုအစီရင်ခံတင်ပြဖို့တာဝန်ရှိရမယ်လဲလွတ်တော်နဲ့ရဲ့ရှေ့မှောက်မှာသာပြောကြားဖို့သတ်မှတ်ထားတာတော့မရှိပါဘူး။ဒါပေမဲ့လည်းအစင်လာတစ်ခုအနေနဲ့လွတ်တော်နေရပေါင်းရှင်းမောင်းနိုင်ငံတော်ခြေပြမင်းကုန်းပြောဖို့သမဏကိုဖိတ်ကြားလို့ရှိပြီးမင်းကုန်းကိုလည်းရုပ်မြင်သံကြားကနေတနင်္ဂနွေလုံးကိုတိုက်ရိုက်ထုတ်လွှင့်လို့ရှိပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကစလို့အစိုးရလုပ်ငန်းတွေလေးပုံတစ်ပုံလောက်ရက်ဆိုင်ထားတဲ့အထက်မှာ American လုံခြုံရေး Secret Service နဲ့အမိမြေလုံခြုံရေးဌာနတို့လည်းပါဝင်နေတဲ့အတွက်လုံခြုံရေးတွေစိုးရိမ်ကြောင်းအကြောင်းပြချက်နဲ့သမဏရဲ့မင်းကုန်းကိုရွှေ့ဖို့ဓမ္မမော်ရီလည်းလွတ်တော်ကိုစာသားနဲ့ပေးဖို့အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကတိုက်တွန်းခဲ့တာပါ။မင်းစောင်းကအောက်လွတ်တော်ဥက္ကဋ္ဌထံပေးပို့တဲ့စာထဲမှာတော့လွန်ကျွေးဆန်ရအကြောင်းပြချက်ကိုသမဏထွန်းကပယ်ချလိုက်သလိုရှစ်သင်းပန်အင်္ဂါနေ့မှာစီစဉ်ထားတဲ့အတိုင်းမင်းငုံပြောကိုမျှော်လင့်ထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
။ Venezuela နိုင်ငံထဲမှာရှိနေတဲ့ American တပ်တမန်တွေကို82နှစ်အတွင်းနိုင်ငံထဲကနေထွက်သွားဖို့ Venezuela သမ္မတ Nicolas Maduro ကအမိန့်ထုတ်ပြန်ထားပေမဲ့ဒီအမိန့်ကိုလိုက်နာပြီးတော့တပ်တမန်တွေထွက်ခွာသွားမှာမဟုတ်ဘူးလို့ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကပြောကြားလိုက်ပါတယ်။ American အစိုးရအနေနဲ့ Maduro အစိုးရကိုလက်မခံသလိုသမ္မတမဒူရိုအနေနဲ့နှစ်နိုင်ငံတန်တမာဆက်ဆံရေးကိုဖျက်တောက်ပိုင်ခွင့်မရှိဘူးလို့ဝင်ကြီးပွန်ပေယိုကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာဗုဒ္ဓဟူးနေ့ညပိုင်းတုန်းကရေးသားခဲ့တာပါ။အတိုက်ခံကောင်းဆောင်ဟွမ်ဂွာယီတို့ကိုပဲဆင်ပြိုင်သမ္မတအဖြစ်အမေရိကန်ကအတိအမှတ်ပြုတယ်လို့ဝင်ကြီးပွန်ပေယိုကပြောပါတယ်။အမေရိကန်အစိုးရလိုပဲကနေဒါ၊ဘရာဇီးလ်နဲ့အာဂျင်တီးနားအပါအဝင်တခြားနိုင်ငံတွေကလည်းမစ္စတာဂွာယီတို့ကိုပဲသမ္မတအဖြစ်အတိအမှတ်ပြုထားပါတယ်။ဒါပေမဲ့ဘိုလီးဗီးယား၊မက္ကဆီကို၊တူရကီနဲ့ရုရှားနိုင်ငံတို့ကတော့မဒူရိုကိုဗင်နီဇွဲလားသမ္မတအဖြစ်ဆက်လက်ထောက်ခံထားကြပါတယ
်။ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုစတင်ပြင်ဆင်နေတဲ့အကြောင်းမြောက်ကိုရီးယားအစိုးရဘက်သတင်းကဖော်ပြပါရယ်။သမ္မတ Trump ကတော့ပြီးခဲ့တဲ့သတင်းပတ်ထည်အင်ပီရိုမှာလာရောက်တွေ့ဆုံခဲ့တဲ့မြောက်ကိုရီးယားရဲ့အဆင့်မြင့်ဆုံးခေါင်းဆောင်တွေကတူဦးဖြစ်တဲ့မြောက်ကိုရီးယားအလုံသမားပါတီတူဦးခထ Kim Jong-un ချိုးဟားတဆင့်မြောက်ကိုရီးယားခေါင်းဆောင်ထံစာရဆောင်ပေးပို့ထားတာပါ။သူတို့ချေချာပိုင်းဖြတ်နိုင်စွမ်းနဲ့ဆန္ဒရှိတဲ့သမ္မတ Trump ပေါ်မြောက်ကိုရီးယားခေါင်းဆောင်ကလေးစားကြောင်းနဲ့စိတ်ရှည်မှုတွေစိတ်ကောင်းစေတာတွေနဲ့ဆောင်ဆိုင်ပြီးရည်မှန်းချက်တိုင်အကောင့်ထဲပေါ်နိုင်အောင်အမေရိကန်နဲ့အတူလက်တွဲသွားမှာဖြစ်တဲ့အကြောင်းလည်းမြောက်ကိုရီးယားအစိုးရဘက်သတင်းမှာဖော်ပြထားပါရယ်။ဒါမှမဟုတ်ရည်မှန်းချက်တွေကဘာဆိုတာကိုတော့တိကျချသတင်းမှာဖော်ပြမထားပါဘူး။သမ္မတ Trump ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့အစီအစဉ်တွေကိုဖျက်သိမ်းဖို့လိုလားနေသလိုမြောက်ကိုရီးယားခေါင်းဆောင်ဘက်ကလည်းနိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေဖိရှားပြီးရိုးရိုးနေတဲ့တိုင်းပြည်စည်းဝါးရေးပြန်လည်ဦးမောင်းကျိုးပန်းနိုင်မှုမျှော်လင့်နေကြတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံမှာတော့ဒီအစ္စလမ်ဘာသာကိုစော်ကားမှုနဲ့ထောင်ချခံခဲ့ရတဲ့ဂျကာတာမြို့တော်အုပ်ချုပ်ရေးမှူးဟောင်းဟာနှစ်နှစ်နီးပါးထောင်ချခဲ့ပြီးတဲ့နောက်ဒီကနေ့မှပြန်လွတ်လာပါပြီ။အဟုတ်လို့လည်းလူသိများကြတဲ့ဘာဆူကီဂျာဟာဂျာဟာပါနာမာထောင်ထဲကနေဒီကနေ့မနေ့အစောပိုင်းထွက်လာစဉ်သူ့ရဲ့မိသားစုဝင်တွေသာမကသူ့ကိုထောက်ခံသူလူအုပ်ကြီးကနှုတ်ဆက်ကြိုဆိုခဲ့ကြပါတယ်။2016ရွေးကောက်ပွဲမဲဆွယ်စဉ်ကတရုတ်နယ်ပွားခရီးယန်ဘာသာဝင်မစ္စတာပါနာမာကမွတ်စလင်မဟုတ်တဲ့နိုင်ငံရေးသမားတွေကိုမွတ်စလင်တွေမဲပေးလို့မရလို့ကန့်တက်ချက်မရှိဘူးဆိုပြီးတော့ကိုရန်ကျမ်းစာတွေကစာသားကိုကိုကာပြောကြားခဲ့ပါတယ်။အဲ့ဒီမိန်ကွန်းဗီဒီယိုကိုတီးဖြတ်ပြီးတော့လူမှုကွန်ရက်တွေပေါ်မှာတင်ခဲ့ကြတာမှသဘောထားတင်းမာတဲ့မွတ်စလင်တွေရဲ့စိတ်ဆိုးဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးတော့အစ္စလမ်ဘာသာကိုစော်ကားတဲ့အတွက်သူ့ကိုဖမ်းဆီးဒါမှမဟုတ်ကွပ်မျက်ဖို့အထိတောင်းဆိုခဲ့ကြပါတယ်။2018ခုနှစ်မှာတော့အစ္စလမ်ဘာသာကိုစော်ကားမှုနဲ့အရေးယူခံခဲ့ရပါတယ်။ဂျကာတာမြို့တော်အုပ်ချုပ်ရေးမှုကိုဖမ်းဆီးထောင်ချခဲ့တာကြောင့်တခြားဘာသာတွေကိုတီးခတ်နားလည်တဲ့အလယ်အလတ်မွတ်စလင်လူမျိုးအများစုရှိတဲ့နိုင်ငံဆိုတော့အင်ဒိုနီးရှားနိုင်ငံရဲ့ပုံရိပ်ဟာတင်းကျပ်တဲ့ရှရီယာအစ္စလာမ်ဥပဒေကိုကျင့်သုံးစေခြင်းနဲ့ရှေးရိုးဆွဲသဘောထားတင်မာသူတွေရဲ့စိန်ခေါ်မှုရင်ဆိုင်နေရပြီဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်။ထောင်ဒဏ်နှစ်နှစ်မှာကောင်းမွန်စွာနေထိုင်မှုကြောင့်လ20နဲ့မစ္စတာပါနာမာကိုပြန်လွှတ်ပေးခဲ့ပါတယ်။
ပြည်ပရဲ့တရုတ်လူမျိုးဩစတြေးလျနိုင်ငံသားစိုက်ဆီဟာတရုတ်နိုင်ငံမှာထိန်းသိမ်းခံထားတဲ့အကြောင်းဩစတြေးလျနိုင်ငံကအတည်ပြုပြောဆိုလိုက်ပါတယ်။တရုတ်တန်တမန်ဟောင်းယန်ဟန်ဂျွန်ဟာစည်းနဲ့ကလေးပါလိုက်ပါလာပြီးတောက်ချာနေတုန်းကနယူးယောက်မြို့ကနေတရုတ်နိုင်ငံတောင်ပိုင်းကွမ်ဂျိုးမြို့ကိုရောက်လာခြင်းလေးစိတ်မှာပဲတရုတ်လူမျိုးရေးအာဏာပိုင်တွေဖမ်းဆီးလိုက်တာပါ။ရှန်ဟိုင်းမြို့ကိုမိသားစုလိုက်ခီးဆက်ဖို့စီစဉ်ထားချိန်မှာဖမ်းဆီးခံခဲ့ရတာလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးမရစ်ပေးရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဖမ်းဆီးခံထားရသူရဲ့အမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိရှိနဲ့မြင့်မြတ်ထားတာပြုမှုကိုတရုတ်နိုင်ငံကိုတိုက်တွန်းထားတာပါ။ထိန်းသိမ်းခံထားတဲ့ကိစ္စနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်မှုနဲ့ကောင်စစ်ဌာနကအမြဲဆုံးတွစ်ဆုံဝင်ရဖို့ဩစတြေးလျတန်ယုံတာဝန်ရှိသူတွေတရုတ်အာဏာပိုင်တွေနဲ့တွစ်ဆုံမှုရှိတဲ့အကြောင်းလဲနိုင်ငံရေးဝန်ကြီးကပြောဆိုထားပါတယ်။ထိန်းသိမ်းခံထားတဲ့တရုတ်တန်တမန်ဟောင်းယန်ကလက်တလုံးမှာတော့နယူးယောက်ကိုလံဘီယာတက္ကသိုလ်မှာဧည့်သည်ပညာရှင်တူအဖြစ်အမှုထမ်းနေသူတူလည်းဖြစ်ပါတယ်
။2018ခုနှစ်အတွင်းအကြမ်းဖက်ဝါဒအခြေခံတဲ့တိုက်ခိုက်မှု33ရာခိုင်နှုန်းကျဆင်းခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်သေဆုံးမှုဟာလည်း30နှစ်အတွင်းအနည်းဆုံးဖြစ်တယ်လို့ကာကွယ်ရေးဆိုင်ရာလေ့လာသုံးသပ်တဲ့အဖွဲ့ရဲ့လေ့လာချက်မှာတွေ့ရှိခဲ့ပါတယ်။အခုလိုမျိုးအသေးအပြောက်ကျဆင်းသွားရတဲ့အဓိကအကြောင်းကစီးရီးယားမှာအရင် IS စစ်သွေးကြောတွေထိန်းချုပ်ထားတဲ့နေရာတွေကိုအစိုးရတပ်တွေပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးတော့အကြမ်းဖက်မှုတွေညှော်နှဲသွားတာကြောင့်ဖြစ်တယ်လို့ဂျိန်းအဖွဲ့ရဲ့အကြမ်းဖက်မှုဝါဒဆိုင်ရာစင်တာကနှစ်ဆင်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းတိုက်ခိုက်မှုတွေကိုလေ့လာပြုစုတဲ့အစီရင်ခံစာအရ2018ခုနှစ်အတွင်း IS စစ်သွေးကြောတွေရဲ့တိုက်ခိုက်မှုဟာ2019ခုနှစ်ကထက်ကို85ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။2018မှာတိုက်ခိုက်မှုကြောင့်သေဆုံးမှုအများဆုံးကတော့အာဖဂန်နစ္စတန်နိုင်ငံဖြစ်တယ်လို့ဂျိန်းအဖွဲ့ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီတစ်ကမ္ဘာလုံးမှာ2018ခုနှစ်အတွင်းတိုက်ခိုက်မှုတွေကြောင့်သေဆုံးသူ10,000ကျော်ခဲ့ပြီးတော့13,000ကျော်ကစစ်သွေးကြောမဟုတ်သူတွေရဲ့တိုက်ခိုက်မှုကြောင့်သေဆုံးတာဖြစ်တယ်လို့ဂျိန်းအဖွဲ့ရဲ့အကြမ်းဖက်မှုဝါဒဆိုင်ရာစင်တာရဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်ဒီကနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဆုမြတ်မွန်တို့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကမြန်မာနေကြားဆောင်ရဲကင်းစခန်းတစ်ခုကိုဒီကနေ့မနေ့ပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့တပ်မတော်ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုအတည်ပြုပြောဆိုပါတယ်။အဲ့ဒါဟာ ARSC အဖွဲ့ရဲ့လက်ချက်လို့တပ်မတော်ကယူဆထားပြီးထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ပြောပါတယ်။ဒီတော့တွင်ချင်းပြည်နယ်ဘက်မှာမြမတက်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့ AA တို့အကြတိုက်ပွဲထပ်ဖြစ်ပြီးကြေးရွာတွေအပေါ်လက်နက်ကြီးကြီးတွေကျတာကြောင့်ဒေသခံရွာသားတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီအကြောင်းကို VOA တိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မောင်တော်မြို့နယ်တောင်ပြူလက်ဝဲမြောက်ဘက်မိုင်းတန်မှတ်ပြီးပြီးလေးစက်တဲ့အနီးမှာရှိတဲ့မြန်မာနယ်ကြားဆောက်ရဲကင်းစခန်းတစ်ခုကိုဒီကနေ့ကြာရာပတိနေ့မနက်မှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ဆင်ရတယ်လို့ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးသမ္မတသတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်မှုဘုံမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါတယ
်။ဝန်ထမ်း6နာရီကျော်လောက်ကကျွန်တော်တို့အဲဒီ53နာခဏမြင့်တဲ့ခန်းတစ်ခုကိုနောက်ဘက်ကနေတောင်ဝန်းဘဝနေတဲ့ပုံပြင်လောင်စာနဲ့ပြည့်တယ်လို့ပြောတာ6ပြတော့ပြောတာ။ဘယ်ဖက်ကတော့မှန်းလို့ပဲရမယ်။ ERS ကဖြစ်ကုန်မှာလေ။အဲဒီ53နာရီကလည်းကျွန်တော်နေပြီးနေတော့ဘောင်းတော့ရဲ့အနောက်မြောက်ကနေနဲ့ကြာ
ဒီလိုလုံခြုံရေးအထောက်အပြုနေကြဆောက်ရေကင်းစခန်းကိုပြည်ခတ်ဆက်ဆက်မှုဖြစ်စဉ်အတွက်နေကြဆောက်တပ်ဖွဲ့အပါဝင်တပ်မတော်ဖွဲ့ကနေနေမြေလုံခြုံရေးအတွက်ဆောင်ရွက်နေတယ်လို့ဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်။နေမြေလုံခြုံရေးကတော့တပ်မတော်နေတဲ့လိုအပ်တာလေးဆောင်ရွက်ထားတာရှိပါလေ
။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာမြန်မာနေကြဆောက်တပ်နဲ့အာစာဖွဲ့တို့ကြားထိတွေ့ပြစ်ခတ်မှုတွေကြိုကြားကြိုကြားဖြစ်ပွားလေးရှိပါတယ်။ဒါပြင်မြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့အကြားအင်္ဂါနေ့နဲ့ဗုဒ္ဓနေ့တွေကချင်းမြင့်နယ်ပလက်ဝါမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဗိုလ်မှူးချုပ်စော်မင်းထွန်းကဆက်ပြောပါတယ
်။ဘလော့ပယ်ထားမှာတော့ဖြစ်ပြမှုရှိတယ်။22ရက်နေ့ရက်လည်းဖြစ်ခဲ့တယ်။23ရက်နေ့ရက်လည်းကျွန်တော်ဖြစ်ခဲ့တယ်။ဒီကောင်းမှုချိန်နေရတော့ဟိုကိုပတ်တော်ဒီကောကြီးပါလေ
။အဲ့ဒီတိုက်ပွဲအတွင်းမြမတပ်မတော်ဘက်ကရဟတ်ရင်အကူသုံးတိုက်ခိုက်ခဲ့တယ်ဆိုတာဗိုလ်မှူးချုပ်စော်မင်းထွန်းကအတည်ပြုပြောဆိုပါတယ်။အေအေဖွဲ့ကိုတိုက်ခိုက်တာမှာလူအရင်ရဟရင်သုံးဖို့သမရဦးဝင်းမြက်ကဖွင့်ပြထားတဲ့ဆိုပြီးတမတော်ကအစောပိုင်းကတည်းကပြောထားပါဗျ။ဘလဝါမြို့နယ်တွင်နှစ်ရက်ကြာဖြစ်ပွားတဲ့တိုက်ပွဲကြောင့်ချေးရွာတွင်ထိခိုက်မှုရှိခဲ့ပြီးဒေသခံရွာသားတို့ချို့နေရကနေသိမ်းရှောင်နေရတယ်လို့ဒလက်မေရွာဒေသခံတို့ကပြောပါဗျ။
ဘူဝါနီဖြစ်တော်ကြီးစကုန်ရွာရွာအနာကင်းစင်မှာကြားတယ်ရွာနဲ့တဲ့အပေါ်မှာလက်နေကြီးတလုံးကြားတယ်ကြားပြီးတော့ရေရှိတဲ့ရွာမှာပုံလုံးကြားတယ်ဖြစ်ကြရတာအခုအေးထက်ကဒီဒလန်နေဝါကူပါပြီးတော့တောင်ယူအေးထက်ဒီတက်နေတာအခုဒီပလန်ဝါတက်ကိုသိကျရအင်ဂျင်မှာပဲအခုဒီမိသား
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်တမတော်အေအေရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။ဒီနေ့မှာတော့ဒီပြည်နယ်ဆိုင်တိုက်ပွဲဖြစ်တာတော့မရှိဘူး။ဒါပေမဲ့လို့ဒီဗမာတမတော်ဘက်ကတော့အဲ့ဒီရေသေးတော်မျိုးနဲ့နောက်ဒီဘူးတော်မျိုးနဲ့နောက်ရေသေးတော်ကအစကောအဲ့ဒီဘက်ကမှလက်နေကြည့်နေမှလာပြီးတော့ငွေ300ဆက်တိုက်ကျင်းနေတာပဲရှိတယ်ဗျာ။နောက်ပြီးတော့ဒီဘလဝမျိုးနဲ့ထဲမှာလည်းပဲနော်သူတို့လက်နေကြည့်နေတဲ့ပုံတွေကိုဟန်ထုတ်နေတာရှိတယ်။ဆက်တုံးရဲ့နေရာလေးကသူတို့ဒီအရင်မရှိနဲ့လာပြီးတော့ဘုံကျဲတိုက်ခိုက်တော့တာရှိတယ်။အချင်းတိုင်းတိုင်းပေါ့
။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘလဝမျိုးနယ်တွင်မြမသမတော်နဲ့ရခိုင်လက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်တွင်ဒေသခံတွေရဲ့အင်အားတွေလက်နေကြည့်ကြည့်ထိမှန်တာတွေစစ်စေးမေးမြန်းခံရတာတွေမတရားတင်းဆက်သွယ်မှုပုံမှန်တွေနဲ့တရားစွဲဆိုခံရတာတွေလက်ရှိနေပြီ။တိုက်ပွဲဖြစ်ပွားရာဒေသကရွာသား6ဆောင်နီးပါးဟာလည်းစစ်ဘေးသိမ်းချောင်နေရပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါ။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်။အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ February လအတွင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ရှိနေပြီး KIO ဘက်ကတော့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ဆွေးနွေးဖို့တောင်းဆိုထားပါတယ်။ဒီ၄ဘွဲ့ပါဝင်မယ်ဆိုတာပြန်လည်ညှိနှိုင်းမှုရှိနေပြီးမယ်။အစိုးရနဲ့ KIO ကြားတရားဝင်ဆွေးနွေးပွဲကိုတော့မြန်မာနိုင်ငံအတွင်းမှာစတင်ပွဲရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘဝဌာန NRPC နဲ့ KIO အကြားဒီလ22ရက်နေ့ကတရုတ်နိုင်ငံကုမင်းမြို့မှာအလွတ်သဘောဆွေးနွေးခဲ့ပြီးတဲ့နောက်တစ်ချိန်မှာတရားဝင်ထပ်မံတွေ့ဆုံဖို့သဘောတူခဲ့တာဖြစ်ပါတယ်။တွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်ကို KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်။ထပ်တွေ့မယ်ဆိုတာအဓိကအားသာကြားပါတယ်။ဒါပေမဲ့ဘေးနဲ့ဘေးရက်မှာဘေးနေရာမှာတန်းတူနေတာဗာအကြောင်းညာဒီတန်ဆွေးနွေးဆိုတာကတော့ဘာမှပြောထားတာမရှိဘူး။သူတို့လည်းအထုပြန်တာလည်းမရှိဘူး။နိုင်ငံရေးဆွေးနွေးပွဲတို့ဦးတည်သွားမယ်ဆိုလို့ရှိရင်တော့ခုလိုမျိုးခဏခဏတွေ့ရမယ်။ယဉ်ကျေးမှုတည်ဆောက်တဲ့အနေနဲ့လည်းခဏခဏပြန်တွေ့တော့ပြီးကောင်းမယ်ဆိုတဲ့သဘောမျိုးနဲ့နောက်ထပ်ပြန်တွေ့မယ်ဆိုတဲ့အဲ့ဒါတော့သူတို့ပြောတာရှိပါတယ်။
ကုမင်းအလွတ်သဘောဆွေးနွေးပွဲမှာ KIO ဘက်ကတအံပလောင်ကိုကန်းနဲ့ရခိုင်တပ်မတော်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပူးတွဲတွေ့ဆုံဖို့တင်ပြထားကြောင်းသတင်းရရှိပေမဲ့ဗိုလ်မှူးကြီးနော်ဘူးကဒါကိုတော့သေချာမသိရကြောင်းနဲ့ဒီလိုပူးပေါင်းတွေ့ဆုံဖို့ KIO ကအရင်ကတည်းကတောင်းဆိုထားတာရှိကြောင်းသာပြန်လည်ဖြေကြားပါတယ
်။ KIO မှကတော့ဘာလို့ဒီဖြစ်ဆွေးနွေးမယ်ဆိုလို့ရှိရင်တော့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေအားလုံးဆွေးနွေးရမယ်ဆိုတဲ့အဆူကတော့ရှိပါတယ်ဒါအကေဟောတာတောင်းဆိုထားတာရှိပါတယ်ဒီကေဟောတပိတ်သေးနဲ့ဆွေးနွေးတာနဲ့တော့ဒီအောင်မင်းတို့ကတော့ဒီပြီးဝရနိုင်မှာမဟုတ်ဘူးပေါ့အဲ့ဒါကြောင့်တခြားဒီမြောက်ပိုင်းမဟာမိတ်ဖြစ်နေတဲ့အခွင့်အရေးခွင့်နဲ့ဆွေးနွေးရမယ်ဆိုတော့ဒီပြင်ပြထားတာတော့ကျွန်တော်လည်းကြားသိရပါတယ်
NRPC နဲ့ KIO အကြလူသဘောတွဲဆုံဆွေးနွေးရေးအတွက်ချိတ်ဆက်ဆောင်ရွက်ပေးခဲ့တဲ့ PCG ကကချင်ငင်းကြရေးအကျိုးဆောင်အဖွဲ့ကဦးအင်းရှန်ဆန်အောင်ကဆွေးနွေးပွဲတွေကိုနောက်လပထမပတ်ဒါမှမဟုတ်ဒုတိယပတ်မှာစတင်ပွဲရှိကြောင်းအခုလိုပြောပါတယ
်ဖေဖော်ဝါရီ7မှာဒါသံပိုင်းလာလာလေးပိုင်းလာတော့ပြောတော့ဘူးအဲ့ဒါနှစ်ဖက်ကိုတစ်ဖက်ကလည်းအချင်းဆွေးနွေးဟောပဲလေဆွေးနွေးကြီးမှာခုအဖွဲ့တွေကခုဆွေးနွေးကြီးမှာအချင်းကိုပြန်ရွေးပြီးနေရာရွေးအချင်းရွေးချင်းမှာအဲ့ချင်မှာပြင်တင်တယ်လို့ပြောရပါတယ်။ဟုတ်ကဲ့ဆရာဝန်ဆွေးနွေးပွဲပါ
။မြောက်ပိုင်းမဟာမိတ်အဖွဲ့တွေအားလုံးပါဝင်ရေးနဲ့ပတ်သက်ပြီးဦးအင်ရှင်ဆန်အောင်က
အဲ့လိုဆွေးနွေးချင်တယ်ဆိုတော့သူကပြင်ပြရှိတယ်။ဒါပေမဲ့အဲ့ဒါအကူပါမလား observer အနေနဲ့ပဲရှိမလားဆိုတော့အခုမသိသေးဘူး။အဲ့ဒါတော့ဘယ်လိုရှိဆွေးနွေးပွဲကတော့ဖြစ်မှာပါ။
တမရောကကချင်နဲ့ရှမ်းပြည်နယ်အခြေစိုက်စစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာစီရေးလှုပ်ရှားတာတွေရပ်ဆိုင်ပြီးငင်းချမ်းရေးဆွေးနွေးဖို့ဒီဇင်ဘာလ22ရက်နေ့ကကြေညာပြီးတဲ့နောက် KIO အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကအဖွဲ့၄ဘွဲ့လုံးနဲ့တရုတ်နိုင်ငံမှာဆွေးနွေးဖို့သဘောထားထုတ်ပြန်ထားပါတယ်။နောက်တစ်ချိန်ထပ်မံတွဲဆုံဆွေးနွေးရေးနဲ့ပတ်သက်ပြီး NRPC ဘက်ကမေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားတာတော့မရှိခဲ့ပါဘူး။
ကိုမိုးစောသတင်းပေးပို့ထားတာပါအခုဆက်ပြီးတော့နာဆင်ရမယ့်သတင်းလွှာမှာတော့ကရင်ပြည်နယ်ဖပုန်ခရိုင်အတွင်းမှာဇန်နဝါရီလအတွင်းကတမရော်ရင်နန်းကိုကရင်အမျိုးသားစီယုံ KNU ကပြစ်ခတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တမရော်ဘက်ကပေးပို့ထားတယ်ဆိုတဲ့ကန့်ကွက်စာကိုမရသေးဘူးလို့ KNU တာဝန်ရှိသူတူက VOA ကိုပြောပါတယ်ဒေတာဖွံ့ဖြိုးရေးခေါင်းစဉ်နဲ့လမ်းဖောက်လုပ်တာတွေဟာ KNU ကိုအတိပေးအကြောင်းကြားတာပဲရှိပြီးနှစ်ဖက်သဘောတူညီမှုမရဘဲတမရော်ဘက်ကလုပ်နေတာဖြစ်တယ်လို့လည်း KNU ကပြောပါတယ်ဒီအကြောင်းကို VOA ထိုင်းခြေစိုက်သတင်းတော်မအေးမာကသတင်းပေးပို့ထားပါရဲ့ရှင်
ဖပေါ်ခရိုင်တွင်းမှာတက်မတော်ရင်တန်းကို KNU တပ်ဖွဲ့ဝင်တချို့ကပြစ်ခတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကနေတဆင့်တက်မတော်ကကန့်ကွက်စာပေးပို့ထားတယ်ဆိုပြီး JUMCU အတွင်းမှုနှင့်ဗိုလ်မှူးကြီးဝဏ္ဏအောင်ကမေးမြန်းခန်းတစ်ခုမှာပြောပြထားတာပါဒါပေမဲ့လည်းKNU အနေနဲ့ကတော့အဲ့ဒီစာကိုမရသေးဘူးဆိုပြီး KNU ရဲ့တွဲဖက်အတွင်းမှုတက်ဖရိုစောလာထွန်းကပြောပြပါတယ်
။ဟဲ့ GNC ကတော့ကျွန်တော်စီမှာမပို့လာသေးဘူး။ဒါပေမဲ့ GNC ပဲရောက်မယ်ဆိုတဲ့ဥစားအောင်အခုကတော့ GNC ကတော့ကျွန်တော် KNU တော့ဟိုတိမသေးလာသေးဘူးလေ
။ဒီအခြေအနေနဲ့ပတ်သက်လို့နောက်ထပ်သိရဖို့အတွက်တက်မတော်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ KNU အနေနဲ့ဒေတာဖွံ့ဖြိုးရေးနဲ့လမ်းပန်းဆက်သွယ်မှုကောင်းမွန်ရေးဆောင်ရွက်နေမှုတွေကိုနှောက်ယှက်ပြစ်ခတ်မှုများရှိတယ်ဆိုပြီးတက်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီအပေါ်မှာ KNU ရဲ့တွဲဖက်အတွင်းမှုတက်ဖရိုစောလာထွန်းကတော့အခုလိုတုံ့ပြန်ပြောဆိုပါတယ
်ကျွန်တော်ဟိုတဲတွေကပြောတာပြီးသားဖြစ်တယ်ဟုတ်သလားသမန်တဲ့လမ်းကြောင်းသမန်တဲ့နေရာလူမျိုးတွေကဟိုစီးပေးတာဒီဖြစ်တာပေါ့နော်လူမျိုးတွေကဒါတော့သူ့ NGO မှာပါလေသူ့ကိစ္စတွေကအမှန်ဆောင်ရွက်မရှင်အဲ့တည်းနေနိုင်ပြီးတော့ဥစ္စာအတိပေးဆောင်ကြပြီးတော့ခုနကဒီပြီးမှသာခုနကဒီဥစ္စာပေါ့နော်ဟိုလောက်သွားမှုရှိတယ်လေဘာနဲ့တွေ့ရတော့တာလဲခုနကမျိုးဟိုသွားမယ်လာမယ်လုပ်မယ်ဆိုလဲခုနကတိတိပြီးမှနောက်တော့နေနိုင်ဆောင်ရွက်ပြီးမ
ှပြီးခဲ့တဲ့နှစ်တွေကလည်းအလားတူလမ်းဖောက်လုပ်မှုတွေနဲ့ပတ်သက်လို့ KNU တက်မဟာရီနဲ့မြမတက်မတော်တို့ထိတွေ့ပြစ်ခတ်မှုတွေဖြစ်ခဲ့သလိုဖားပွန်ခရိုင်ထဲမှာတင်းမာမှုတွေရှိနေတာပါအဲ့ဒီနောက် KNU ဘက်ကကန့်ကွက်ထားတာကြောင့်လမ်းဖောက်လုပ်မှုတချို့ကိုယာယီရနားထားပေမဲ့စီရေးရပြင်ဆင်မှုတွေဆက်လုပ်နေတယ်ဆိုပြီး KNU နဲ့မကြာခဏထိတွေ့မှုတွေရှိခဲ့ပါတယ်။အခုခါမှာတော့တက်မတော်ဘက်ကလမ်းဖောက်လုပ်ဖို့အတွက်ထပ်ပြီးစ조사လာတာဖြစ်ပါတယ်။မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်ထဲမှာအပြစ်ခတ်ရစေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ထဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်ရှင်။
တော်ရရှင်များရှင်ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေလည်းအမျိုးမျိုးထွက်ပေါ်လာပါတယ်။အကြက်သားအစိုးရလက်ထက်အစိုးရအတွင်းပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်ခြောက်ခံသူတွေရှိတယ်လို့အပြောင်းလဲတွေမှာဖွင့်လင်းမြင်တာမှုမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်။ပြည်နယ်နဲ့ပြည်ထောင်စုအစိုးရထဲမှာပြုပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလား။အပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လုပ်သင့်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923328255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။လာမယ့်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American သမ္မတ Donald Trump က Venezuela နိုင်ငံရဲ့အတိုက်ခံခေါင်းဆောင် Juan Guaido ကိုဗင်နီဇွဲလားနိုင်ငံရဲ့ဂျားပြတ်ယာယီသမ္မတအဖြစ်တရားဝင်အသိအမှတ်ပြုလိုက်ပါတယ်။လက်ရှိသမ္မတနီကိုလတ်စ်မာဒူရိုရဲ့သမ္မတအဖြစ်အုပ်ချုပ်မှုဟာတရားမဝင်ဘူးလို့ဗင်နီဇွဲလားအမျိုးသားလွှတ်တော်ကကြေညာလိုက်တယ်လို့ဂေါ်ဟီတို့ကလည်းသူယာယီသမ္မတဖြစ်သွားပြီလို့ကြေညာလိုက်ပြီးတဲ့နောက်သမ္မတထရမ့်ကမနေ့ဗုဒ္ဓဟူးနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။ VOA သတင်းတောက်ဇလာတီစာဟုတ်သတင်းပေးပို့ထားတာကိုဒေါက်ကင်ဆွေဝင်းကပြောပြပေးပါရှင်
။ကောင်းပါပြီရှင်။ဗင်နီဇွဲလားနိုင်ငံကာရာကတ်စ်မြို့တော်မှာမနေ့ကဗိုလ်ထုနေတုန်းကထောင်တောင်းချီတဲ့လူအုပ်ကြီးကသမ္မတမာဒူရာအစိုးရနှုတ်ထွက်ပြီးဆန္ဒပြတောင်းဆိုခဲ့ကြပါတယ်။မနေ့ညကဆန္ဒပြသူတွေနဲ့အဒီကယုံတင်းရဲတွေကြားရုံးရင်းဆန်ခတ်ဖြစ်ခဲ့ရမှာဆန္ဒပြသူတချို့တေဆုံးခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်လည်းဖြစ်အမျိုးသားလွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့ဟွမ်ဂွာယီဒိုကသူ့ဂျားပြတ်အစိုးရရဲ့ယာယီသမ္မတအဖြစ်တာဝန်ယူမယ်လို့မနေ့ကကြေညာလိုက်ပါတယ်။
Asumir formalmente las competencias.
I swear to assume all the powers of the national.
Venezuela နိုင်ငံကိုမတရားသိမ်းယူပြီးတော့လူလူကိုတစ္ဆာဖောက်တဲ့အစိုးရအုပ်ချုပ်နေတာဆုံးသက်ရေးစိတ်ချအောင်လို့နိုင်ငံတော်ဝန်အုပ်ချုပ်ရေးအာဏာအရရက်ကိုကျွန်တော်တာဝန်ယူဖို့ယာယီသမ္မတအဖြစ်နဲ့ကျန်းသက်စာကျင်းဆိုပါရယ်။
ကျောင်းသားတယောက်ဖြစ်တဲ့အစ်မေစီတာကတော့သမရမာဒူရိုကိုထောက်ခံဆန္ဒပြသူတွေထဲကတယောက်ဖြစ်ပါတယ
်။
We are today in the streets of Caracas defending the Bolivar.
တွေ့တော့ရပါ Nicolas Maduro ဦးဆောင်တဲ့ Venezuela ဒေါ်လာရေးကိုကာကွယ်ဖို့ကျွန်တော်တို့ဒီနေ့ Caracas မြို့ကလမ်းမတွေပေါ်ချီတက်နေကြတာပါ
။ Maduro ကိုတစ္ဆာခံတဲ့ Venezuela ဗဟိုတရားရုံးချုပ်ကတော့လက်တော်ကနေ Maduro ကိုထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးရာဇဝတ်ကြောင်းအရာစစ်ဆေးဖို့ညွှန်ကြားလိုက်ပါတယ်။သမရ Trump ကဂွာယီဒိုကိုယာယီသမ္မတအဖြစ်တရားဝင်အသိမှတ်ပြုလိုက်ပြီးဗင်နီဇွဲလားလူမှုတောင်းဆိုနေတဲ့အပြောင်းအလဲကိုမဒူရိုအစိုးရအနေနဲ့ထိခိုက်အောင်မလုပ်ဖို့တတိပေးလိုက်ပါတယ်။အစီအရေးအရာအေးအေးယူယူစဉ်းစားဖို့ရှိမရှိသတင်းတော်တွေကမေးတဲ့အခါမှာတော့သမ္မတထရမ့်က
We're not considering anything but all options.
ကျွန်တော်တို့အနေနဲ့လောလောဆယ်ဘာကိုမှစဉ်းစားထားတာမရှိသေးပေမဲ့ဖြစ်နိုင်ခြေရှိတာတွေအတွက်တော့တကားဖွင့်ထားပါတယ
်။သမ္မတထရမ့်ကအတိုက်အခံကိုသမ္မတအဖြစ်ဗင်နီဇွဲလားအတိုက်အခံကိုသမ္မတအဖြစ်အတိအမှတ်ပြုလိုက်တဲ့အတွက်သမ္မတမဒူရိုကအမေရိကန်နဲ့တန်တမန်အဆက်အသွယ်ဖြတ်ပြီးအမေရိကန်တန်တမန်တွေကို82နှစ်ရည်အတွင်းဗင်နီဇွဲလားနိုင်ငံကထွက်ခွာရမယ်လို့အမိန့်ထုတ်လိုက်ပါတယ်
I decide.
American နဲ့အစိုးရနဲ့တန်တမာရေးရရောနိုင်ငံရေးရပါဆက်ဆံရေးဖြတ်တောက်ဖို့ကျွန်တော်ဆုံးဖြတ်လိုက်ပါပြီ
။တောင်အမေရိကတိုက်ဒေသတွင်နိုင်ငံတော်များများကလည်းသမ္မတထရမ့်လိုပဲဂွာယီဒိုကိုသမ္မတအဖြစ်အတိအမှတ်ပြုလိုက်ကြပါတယ်။ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစည်းဝါးရေးညီလာခံတက်ရောက်နေကြတယ်။ဘရာဇီးနဲ့ကိုလံဘီယာနိုင်ငံသမ္မတတွေကလည်းဂွာယီဒိုကိုအတိအမှတ်ပြုတယ်လို့ပြောကြပါတယ်။ကိုလံဘီယာနိုင်ငံသမ္မတ Ivan Duque က
ကိုလံဘီယာreconoce
Colombia recognizes Juan Guaido as president of
Venezuela. Colombia နိုင်ငံက Juan Guaido ကို Venezuela နိုင်ငံရဲ့သမ္မတဖြစ်အသိအမှတ်ပြုပါတယ်။ Venezuela ပြည်သူတွေအာဏာရှင်လက်အောက်ကလွတ်မြောက်ပြီးဒီမိုကရေစီရေးကိုရှေ့ရှုတဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုလည်းထောက်ခံသွားမှာပါ
။ Venezuela နိုင်ငံရဲ့လက်ဝဲကောင်းဆောင် Hugo Chavez ကွယ်လွန်ပြီးတဲ့နောက် Maduro သမ္မတဖြစ်လာခဲ့တာပါ။မနစ်ကရွေးကောက်ပွဲမှာလည်းသူထပ်ပြီးအနိုင်ရခဲ့ပြီးမြင်လွတ်လပ်တဲ့အကဲခတ်အဖွဲ့တွေကတော့မဲမတမာမှုတွေရှိခဲ့တယ်လို့ကြေညာခဲ့ပါတယ်။သူ့လက်ထက်မှာရေနံကိုအခြေခံတဲ့နိုင်ငံရဲ့စီးပွားရေးကျဆင်းလာပြီးတော့ချွတ်ချုံကျခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်နှစ်အတွင်းအခြေခံစားတောက်ကုန်တွေနဲ့စေဝါပြက်လက်မှုတွေကြောင့်လူနှစ်သန်းကျော်နိုင်ငံကနေထွက်ခွာခဲ့ကြရပါတယ်ရှင်။
တော့ခင်ဆွေးဝင်းပြောပြပေးကြရပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။နောက်ထပ်2နာရီအကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့ကျမရေးကဏ္ဍဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုစောင့်မျှော်နှာစင်နိုင်ပါရဲ့ရှင်။အခုအစီအစဉ်တွေဆုံးမသက်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါရှင်။
အမေရိကန်ဆွေးနွေးလုပ်ငန်းတွေဒီစီဒီပိုင်းရက်ဆိုင်ထားတာတလကျော်တိရှိလာနေတာတွေကိုအဆုံးသတ်နိုင်မှုအဓိကပါတီရင်းတစ်ခုကအပြိုင်ဆိုင်တင်သွင်းထားတဲ့ဥပဒေမူကြမ်းတွေကိုထပ်လွှတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဒါမှမဟုတ်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြမဲ့အဆင့်မရောက်ခင်လွှတ်တော်မှာအတည်ပြုနိုင်မှုအတွက်လည်းအခက်အခဲတွေကြုံရနိုင်ပါတယ်။အမေရိကန်ဆွေးနွေးလုပ်ငန်းတွေဒီစီဒီပိုင်းရက်ဆိုင်ထားတဲ့ကိစ္စကိုကွန်ဂရက်လွှတ်တော်ကဖြည့်ရှင်းပြတဲ့အထိနိုင်ငံတော်ခြေပြမင်ကွန်ပြောကြားမဲ့အစီအစဉ်ကိုရွှေဆိုင်ထံမှဖြစ်ကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့တာပါ။ဒီမိုင်းစင်လာနဲ့လွှတ်တော်ရဲ့အရေးပါမှုတွေကြောင့်နိုင်ငံတော်ခြေပြမင်ကွန်ပြောကြားဖို့တခြားနေရာရှာမှာမဟုတ်တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ကြီးကြီးခန်းထားတဲ့နိုင်ငံတော်ခြေပြမင်ကွန်တရက်မကြာခင်ပြောကြားနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲပြောဆိုထားပါတယ်။ဗင်နီဇွဲလားနိုင်ငံမှာအဓိကနိုင်ငံရေးပြင်ပတိကြသဘောတူညီချက်မရနိုင်မှုဆိုရင်နိုင်ငံရေးအချက်တွေကြီးကြီးမားမားနဲ့ကျင်းပနိုင်တဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကသတိပေးပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ယာယီကောင်းဆောင်အဖြစ်ဟွမ်ကူအီဒိုကိုအသိမှတ်ပြုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့တန်ဆက်သွယ်ဖြတ်လိုက်တဲ့အကြောင်းဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကမနေ့ကကြေညာလိုက်တဲ့အတွက်လည်းနိုင်ငံရေးတင်းမာမှုတွေကြီးထွားနေတာဖြစ်ပါတယ်။အမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းတို့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုစတင်ပြင်ဆင်နေပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားဆွေးနွေးပွဲတင်ကပေါ်ပြပါရယ်သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲအင်ပီရိုမှာလာရောက်တွေ့ဆုံခဲ့တဲ့မြောက်ကိုရီးယားရဲ့အဆင့်အမြင့်ဆုံးကောင်ဆောင်တွေထဲကတူဦးဖြစ်တဲ့မြောက်ကိုရီးယားအလုပ်သမားပါတီဒေါက်တာကင်ယုံချိုကတဆင့်မြောက်ကိုရီးယားကောင်ဆောင်ထံစာဆောင်ပေးပို့ခဲ့တာပါမြောက်ကိုရီးယားအဆိုအရတင်ကတော့ထူးထူးခြားခြားပိုင်းပြတ်နိုင်စွမ်းနဲ့ဆန္ဒရှိတဲ့သမ္မတထရန့်ပေါ်မြောက်ကိုရီးယားကောင်ဆောင်ကလေးစားကြောင်းနဲ့အတူလက်တွဲလှုပ်ဆောင်သွားနိုင်မှုရည်မှန်းထားတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်
။တင်းချင်းချက်ကိုကိုအောင်လွင်ကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုစောဝင်းလှိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့အကျိုးဂိလ်ဖြစ်ပါတယ်ရှင်။အခုကျမတို့ထုတ်လွင်ပေးနေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကထုတ်လွင်ပေးမယ်။ VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington.